ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနည်းရံဝန်းဟာဆက်လက်တည်ရှိနေမှာဖြစ်ပြီးဒီရက်ပိုင်းအတွင်းမြန်မာနိုင်ငံအောက်ပိုင်းမှာမိုးရွာပြီးရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်တယ်လို့မိုးလီဝသနဲ့ဇလဗီရာဦးစီးညွှန်ကြားမှုဦးစီးဌာနကသတိပေးနေပါတယ်။ဒါအပြင်ပြည်သူလူထုထိတ်လန့်အောင်မိုးလီဝသနဲ့ငလျင်ဆိုင်ရာသတင်းမှားတွေဖြန့်ချိနေတာကိုအရေးယူနိုင်ဖို့ဥပဒေရေးဆွဲနေတယ်လို့လည်းတာဝန်ရှိသူတွေကပြောနေပါတယ်။ VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
။ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဘီယာနဲ့ယဝန်ဟာမုန်တိုင်းငယ်ဖြစ်တဲ့မြန်မာနိုင်ငံမြို့ဝကျွန်းပေါ်ဒေသကိုဖျက်ဆီးဝင်ရောက်ခဲ့ပြီးမုန်တိုင်းရှိန်ကြောင့်မြန်မာနိုင်ငံအောက်ပိုင်းဖြစ်တဲ့ရန်ကုန်ပဲခူးနေပြည်တော်မကွေးရှမ်းပြည်နယ်တို့မှာဒီအပိုင်းမိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။မုန်တိုင်းဝင်ရောက်သွားပြီမဲ့လေဘီယာနဲ့ယဝန်ကဆက်လက်တည်ရှိနေမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လာပြဒီရတက်တဲ့ရယ်လေရောက်တော့မှာဖြစ်လို့အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်နိုင်ပါတယ်။လေဗီယာနဲ့ယဝန်နဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စိုးက
မြန်မာဂျုံဘော်ဒီတော်ဝင်ရောက်ခဲ့ကျွန်တော်ဝင်ရောက်သွားပြီးဒါနဲ့တော့ဒီတော့ဒီဗီယာနဲ့ယဝန်အနေနဲ့ဆက်ရှိနေတယ်။သူရဲ့အချိန်ကြောင့်လို့ကျွန်တော်တို့နေရာစေစေကနေနေရာနှစ်ပြားတော့မိုးရွာနေတဲ့နေရာရှိပါတော့တဲ့ဥစ္စာတော့သူကတော့ဒီ25ရက်နေ့လောက်ထိတော့သူကရှိနေဟုတ်ခင်ဗျာမိုးရွာတော့ဆိုနေဟုတ်ကဲ့အဲ့ဒီအခုကတော့ဒီအချိန်ကြောင့်လို့တော့ဒီအချိန်ကြောင့်လို့ဒါဒီဟိုဒီပြားနဲ့ရုံရဲ့အချိန်ကြောင့်ဒီကာလတွေမှာတော့ဟိုမိုးကတော့ဒီဒေါ်နံတော့မပြတ်သေးဘူးနော်အများဆုံးဖြစ်တော့ဟိုမှာလာတော့မှကျတဲ့တနည်းအားဖြင့်ဆိုဒီကာလတွေမှာကျွန်တော်တို့မင်္ဂလာပင်နဲ့ဟိုမှာဒီပြားနဲ့ရုံမုန်တိုင်းနေဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ပေါ့နော်ပြီးတော့တောင်တရုတ်ပင်နဲ့အချိန်မှာအဲ့လိုရဲအနာတူမုန်တိုင်းနေဖြစ်တဲ့ဆိုရင်သူရဲ့မုန်တိုင်းကျွင်းတဲ့ဒီနေ့ဒီမြန်မာနိုင်ငံဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ပေါ့နော်ဟုတ်ကဲ့ဒီကာလတွေမှာတော့ဟိုဘာလို့ဒီကြီးကြီးကြီးချတော့မရှိဘူးเนาะဒါပေမဲ့ဒီကာလတွေမှာသတိပြုရမှာဒီတိုက်ပေါ့เนาะဒီအတက်ကြလေးရှိတဲ့ကြောင့်လို့တော့ဒီငိုးကြော်တဲ့အနေထားလေးနဲ့ဒီတက်တဲ့ဥစ္စာဟောဒီတက်တဲ့ဥစ္စာရှိတာနဲ့တော့ဒါရေပြည့်ရှံမှုတော့ဖြစ်နိုင်တယ်ရေပြည့်ရှံမှုဖြစ်တဲ့ကောင်ဒီကတော့တော့တစ်ခုနှစ်ကြိမ်တဲ့နှစ်ကြိမ်ကြတော့ဒီတက်တဲ့ရှင်နဲ့ငိုးရတဲ့ရှင်ပေါင်းသွားတဲ့ရှင်ကတော့ရေပြည့်ရှံမှုဖြစ်နိုင်ပြီးတော့ဒီပြန်ကြတာနဲ့သူကကြည့်ပြန်ကြတော့မယ်အနေအထားမျိုးပေါ့နော်အဲ့လိုမျိုးရှိပါတယ်ဟုတ်ကဲ့
ဒီတော့တွင်ရန်ကုန်မှာဒီအပိုင်းငလင်းလောက်ခတ်မယ်ဆိုပြီးလူမှုကွန်ရက်ဆာမျက်နှာမှာသတင်းမှဖြန့်ညှိနေတာရှိတာကြောင့်ဒီလိုသတင်းမှတွေကိုမယုံကြည်ဖို့နဲ့စိုးရိမ်မှုလွန်ကဲတာတွေမဖြစ်ဖို့အစိုးရတာဝန်ရှိသူတွေဘက်ကသတိပေးပါတယ်အခုလိုသတင်းမှတွေဟာအစိုးရရန်နေရာနဲ့ဌာနကိုနာမည်ပြအောင်လှုပ်ဆောင်တာတွေဖြစ်နိုင်တဲ့အတွက်အရေးယူဆောင်ရွက်ဖို့ဥပဒေရေးဆွဲပြင်ဆင်နေရလို့လည်းဦးကျော်စိုးကပြောပါတယ
်အဓိကတော့ဟိုမြင်ကလေးကတော့ဟောပေါ့နော်ဒီဟိုကျိုတင်ဆမ်းမလို့မရနိုင်ဘူးပေါ့နော်အရှင်ဒီဘက်ကဘာမှမလုပ်မှကျိုတင်ဆမ်းမလို့မရနိုင်ဘူးပေါ့နော်ဒီဒီလိုဒီဟောပေါ့ဒီမိုးလေဝသနဲ့ပတ်သက်ရဖြစ်ဖြစ်ညင်းနဲ့ပတ်သက်ရဖြစ်ဖြစ်ညင်းလေးနဲ့ပတ်သက်ရဖြစ်ဖြစ်ပေါ့နော်မျိုးကရဟာရတွေကတော့ဒီဟိုလက်ရှိမှာတော့ဟိုတော်တော်များများအလုပ်နေကြတာပေါ့နော်အဓိကတော့ဒါဒီတချို့ကလည်းဒါအစိုးရရန်နေရဟိုနောက်ကျပြီးခြင်းနဲ့အနေထားမျိုးနဲ့ဆောင်ရတော့ပေါ့နော်တချို့ကလည်းဌာနဟောလို့ယူတိုက်ခိုက်ခြင်းနဲ့အနေထားမျိုးတွေနဲ့ဆောင်ရတဲ့အနေထားမျိုးတွေပေါ့နော်ညရေကဟိုတော်တော်လေးနဲ့ဟိုကျေပြန့်တော့ကျေပြန့်တဲ့အနေထားမျိုးဖြစ်တဲ့အချိန်ညတော့ဒီအနေနဲ့ပတ်သက်ပြီးတော့နှစ်ရှိမှတော့ကျွန်တော်တို့ကဒီမဆောင်ဟိုပေါ့နော်အရင်ယူတွေပါတယ်တော့ကျွန်တော်တို့မဆောင်ရနိုင်ဘူးအခုကျွန်တော်တို့ဒီရာလေးဟိုဆောင်ရနိုင်ဖို့တော့ကျွန်တော်တို့တော့ဆွဲနေပါတယ်ဥပဒေဆွဲနေပါတယ်ဒီဥပဒေတွေဒီဥပဒေတွေထားရစင်တော့ဒီရာလေးကိုကျွန်တော်တို့အမှန်တော့အကန့်တွေနိုင်မယ့်အနေအထားမျိုးတော့ရှိပါတယ်ခင်ဗျဟုတ်ကဲ့
ဒီကနေ့ရန်ကုန်မြို့နေရာချို့မှာမိုးရွာသွန်းပြီးအနေမန်းရက်ွက်တွေဖြစ်တဲ့အင်းစိန်မယံကုန်တောင်ဝေတို့မှာနေအိမ်တချို့တဲကိုရေတွေဝင်ရောက်ခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးလိုပဲပဲခူးတိုင်းဒေသကြီးအေရဝီတိုင်းဒေသကြီးရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားတာပါစကိုင်းတိုင်းဒေသကြီးကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာကွက်ကြားတနင်္လာရီတိုင်းဒေသကြီးရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကျဲကျဲမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နဲ့နေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ကမ်းဦးနဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တွေမှာမိုးသက်လီပင်တွေကျရောက်ပြီးမြေပြင်လေတနအီမိုင်40ဒီတိုက်ခတ်နိုင်တယ်လို့ကိုးဗေကနေဆက်နေပေးသည့်ရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးနှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။